မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇန်နဝါရီလ29ရက်တနင်္လာနေ့ညနေခင်း6နာရီခွဲနဲ့9နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ19.25တို့ကနေတိုက်ထုတ်လွှင့်နေပါပြီရှင်။ကျမနန်းလာပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညနေခင်းပါရှင်။ကျမတင်ခီထိုက်ပါ။အာဖဂန်နစ္စတန်ကစစ်တပ်ကတူတခုဒီကနေ့တိုက်ခိုက်ခံရပြီးစစ်သားတဒါဇင်လောက်သေဆုံးခဲ့ပါတယ်။ဂျူရုဆက်သွယ်ရေးလမ်းပြမြေပုံကြောင့်ပြည်ပမှာရှိတဲ့အမေရိကန်လျှို့ဝှက်တပ်စခန်းတွေပေါက်ကြားတယ်ဆိုတဲ့သတင်းတွေထွက်လာပြီးနောက်မှာတော့အမေရိကန်စစ်တပ်ကမူဝါဒတွေကိုပြန်ပြီးတော့သုံးသပ်နေပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူကြီးညာပါမယ်ရှင်။
ကချင်ပြည်နယ်တနိုင်းမြို့နယ်ကတိုက်ပွဲတွေကြားမှာပိတ်မိနေတဲ့အရာသားတွေဟာအစိုးရထိန်းချုပ်ရာနေရာကိုရောက်ရှိလာခဲ့ကြပေမဲ့မြန်မာစစ်တပ်ဘက်ကလက်မခံမဲ့သူတို့ကိုမူလနေရာပြန်ခိုင်းနေတဲ့တဲ့င်းမှာကတော့
အခုနောက်ဆုံးတော့ပြောတာကစစ်တပ်ကနေတာဝန်ယူမှတည်ဆုံးတယ်ပေါ့။အဲ့ဒါတနိုင်းဖုန်ကြီးကြောင့်မကူပဲနဲ့တဲ့အဲ့ဒါကြားမှာသူ့ခံနေ
ကဲဆေးရေးလုပ်ငန်းဆောင်ရွက်နေတဲ့ကိုဆိုင်ခွန်အပြည့်ပြောတော်တာပါရှင်။ပြည်စုံကတော့မကြခင်ကြားမှာပါ။ဒါအပြင်အဖွဲ့ဝင်ကိုဦးပါဘိုးစီကန်ထိုင်းနေရဲ့အဖွဲ့အစ်ကို NLD ပါတီကဖွဲ့စည်းလိုက်တဲ့အပေါ်အဖွဲ့ကောင်းဆောင်ဦးညာဝင်းကိုမင်းမြန်တင်ပြချက်ဝါတပ်ဖွဲ့ကထုတ်လုပ်တာဆိုပြီးထိုင်းမီဒီယာကပြောနေတဲ့ကိုသုံးလုံးတစိပ်ပါဒေါ်လာတန်းရာချီတန်ဖိုးရှိတဲ့စိတ်ကြွစီတွေကိုမဲခေါင်မြေထံမှာဖမ်းမိတဲ့တဲ့နဲ့နိုင်ငံတကာသတင်းဆောင်မကိုလည်းကြားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုမှတ်တင်ထိုင်းနဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင
်။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကစစ်တပ်ကတူတစ်ခုမှဒီကနေ့တနင်္လာနေ့မနက်ပိုင်းတိုက်ခိုက်ခံရမှုအတွင်းအာဖဂန်အမျိုးသားစစ်တပ်ကတပ်ဖွဲ့ဝင်12ဦးသေဆုံးပြီး16ဦးဒဏ်ရာရခဲ့ပါတယ်။စစ်တပ်ကတူကိုလုံခြုံရေးယူထားတဲ့စစ်တပ်တပ်ဖွဲ့ကိုတိုက်ခိုက်ခဲ့တာဖြစ်ပြီးစစ်တပ်ကတူကိုမဟုတ်ဘူးလို့ကာကွယ်ရေးဝန်ကြီးဌာနရဲ့ပြောခွင့်ရဒါဝဲလ်စ်ဝါဇီရီကပြောပါတယ်မာရှယ်ဖာဟင်အမျိုးသားကာကွယ်ရေးတပ်ကတူအနီးမှာမိုးလင်းပြီးချိန်ထိဆက်ပြီးတော့တိုက်ခိုက်ခဲ့ကြတာလို့မျက်မြင်တွေ့သူတွေကပြောပါတယ်အသေးခံဘုံခွဲသမား5ဦးကတိုက်ခိုက်ခဲ့တာလို့ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်ပထမ2ဦးကအဝင်ပေါက်မှာအသေးခံဖောက်ခွဲလိုက်ပြီးကျန်တဲ့3ဦးတို့ကအထက်ကိုဝင်ဖို့ကြိုးပမ်းခဲ့ကြတာမှာဒီထဲက2ဦးကိုအာဖဂန်အမျိုးသားတပ်ကပြစ်တက်လိုက်ပြီး2ဦးကိုတော့အသေးခံဘုံနဲ့အတူဖမ်းမိခဲ့ပါတယ်တိုက်ခိုက်မှုကိုသူတို့လုပ်တာလို့အစ္စလာမ်ရဲ့အစွန်းရောက်အဖွဲ့ IS တို့ကသူတို့ရဲ့ AMEC သတင်းအေဂျင်စီကနေပြောဆိုထားပါတယ်ကာဘူးမြို့တော်မှာရဲတပ်ဖွဲ့ဝင်အများအပြားအပါအဝင်လူပေါင်း100ကျော်တေဆုံးခဲ့ရတဲ့ပြီးခဲ့တဲ့သတင်းဘက်ကုန်ပိုင်းတိုက်ခိုက်ခံရမှုကြီးအပြီးရက်ပိုင်းအတွင်းဒီကနေ့ထပ်ပြီးတော့တိုက်ခိုက်ခံရတာပါစနေနေ့ကပုံခွဲတိုက်ခိုက်ခံရမှုကြီးအတွေ့မနေ့တနင်္ဂနွေနေ့ကခြေခွဲ1နဲ့ပွဲနေ့အဖြစ်သတ်မှတ်ခဲ့ပြီးဒီကနေ့ကိုလည်းအလတ်ရဲ့အဖြစ်သမရအာရှရက်ကာနီကကြေညာထားတာပါမနေ့ဖြန်အင်္ဂါနေ့မှာတော့တေဆုံးခဲ့ကြရသူတွေအတွေ့နိုင်ငံတော်ဝတ်ပြုဆုတောင်းပွဲကျင်းပချဖို့လည်းစီစဉ်ထားပါတယ်ဒီကနေ့တိုက်ခိုက်ခံရမှုဟာဆိုရင်တော့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကာဘူးမြို့တော်ကိုရောက်ရှိနေခြင်းနဲ့လည်းတိုက်ဆိုင်နေတာဖြစ်ပါတယ်
။အားကစားလို့ရမှာတုံးတဲ့ GPS ဂျိုတုဆက်သွယ်ရေးလမ်းပြမြေပုံကြောင့်နိုင်ငံခြားကအမေရိကန်လျှို့ဝှက်စစ်စခန်းနေရာတွေပေါက်ကြားနေတယ်လို့သတင်းတွေထွက်လာပြီးအမေရိကန်စစ်တပ်အနေနဲ့ဒီလူကြုံရေးပြဿနာအတွက်မူဝါဒပြန်သုံးသပ်နေပါတယ်။အင်တာနက်မှာကြည့်နေတဲ့တကဘာလုံးလွှမ်းခြုံဖော်ပြထားတဲ့ဒီ GPS အားကစားမြေပုံထဲမှာလူသန်းပေါင်းများစွာလမ်းလျှောက်တာပြေးတာနဲ့စပိန်စီးတာတွေအများဆုံးလုတဲ့လမ်းကြောင်းတွေကိုပြေးတဲ့နိုဝင်ဘာလမှာထုတ်ပြန်လိုက်တာမှာနိုင်ငံခြားရောက်အမေရိကန်စစ်သားတွေပြေးတဲ့လမ်းကြောင်းတွေလည်းပေါ်ထွက်လာခဲ့တာပါ Fitbit, Garmin နဲ့ Polar တို့လို GPS ဆက်အစိတ်ပိုင်းတွေကိုသုံးပြီး Global Heat Map လို့ခေါ်တဲ့ဒီအားကစားလုတဲ့လမ်းကြောင်းမြေပုံကိုဖော်ပြပေးတဲ့ Strava ကုမ္ပဏီအနေနဲ့သူစီမံမှတ်ပုံတင်ထားတဲ့အားကစားလုသူတွေရဲ့2015ခုနှစ်ကနေ2019စက်တင်ဘာလအထိအားကစားလုပ်တဲ့လမ်းကြောင်းပေါင်း10သန်းကိုအခုလိုထုတ်ပြန်ခဲ့ရမှာပုဂ္ဂလိကနေရာဒါမှမဟုတ်တရေမထုတ်ပြန်စေချင်တဲ့နေရာလို့မှတ်ပုံတင်ထားသူတွေအမှတ်သားပြခဲ့တဲ့နေရာတွေကိုခြံလက်ထားခဲ့တယ်လို့ဆိုထားပါတယ်အခုတော့ဩစတြေးလျကျောင်းသားနက်သန်ရူဆာကဒီလုံခြုံရေးကျောင်းလေ့လာရင်ဒီအင်တာနက်မြေပုံကိုကြည့်ခဲ့ရကနေအခုလိုနိုင်ငံခြားကအမေရိကန်တက်စခန်းနေရာတွေကိုထင်းထင်းရှားရှားမြေပုံပေါ်မှာတွေ့လိုက်တဲ့အကြောင်းအထောက်ထားလင့်ကို Strava Company စီပို့လိုက်တဲ့အကြောင်း Washington Post သတင်းစာကသတင်းထုတ်ပြန်လိုက်တာပါဒီမြေပုံထဲမှာအားကစားလူရှားမှုနေရာအများစုကို American, နောက်ဥရောပ, Japan နဲ့ Brazil တို့မှာတောက်ပါတဲ့လင်းရောင်နဲ့ဖော်ပြထားပေမဲ့စစ်ဖြစ်နေတဲ့ Iraq, Syria နဲ့ Afghanistan တို့မှာတော့နေရာအများစုကမှောင်မဲနေပြီး American လျှို့ဝှက်စစ်စခန်းနေရာတစ်ဝိုက်တွေမှာသာထင်းကနေအယောင်တောက်နေတာကိုဒီကျောင်းသား Russia ကတွေ့လိုက်တာပါဒါကြောင့်မို့အမေရိကန်ကာကွယ်ဝန်ကြီးဌာနအနေနဲ့ဒီလုံခြုံရေးရသတင်းပေါက်သွားမှုအပေါ်အလေးအနက်ပြန်သုံးသပ်နေပြီးနောက်ထပ်ချမှတ်တဲ့မူဝါဒတွေလမ်းညွှန်ချက်တွေတင်နန်းပေးတာတွေလိုမလိုဆုံးဖြတ်ဖို့ပြင်ဆင်နေပါတယ်ခင်ဗျ
ရ ရုရှားတိုက်ခန့်ခေါင်းဆောင်အလက်စီနေဗနီကိုရဲကပြန်လွှတ်ပေးလိုက်ပါပြီ။ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့သမ္မတတပ်တန်းထတ်တိုးနိုင်ရေးလှုပ်တာလို့ယူဆထားကြတဲ့မတ်လရွေးကောက်ပွဲကိုအတိုက်ခံလိုလားသူထောင်နဲ့ချီဆန္ဒပြခဲ့ချပြီးတဲ့နောက်အတိုက်ခံခေါင်းဆောင်ကိုမော်စကိုမြို့တော်မှာဖမ်းဆီးခဲ့တာပါ။သူလွတ်ပြီးဆိုတာကိုမစ္စတာနေဗနီကမိနစ်တနည်းခဏနဲ့နှောင်းပိုင်းမှာ Twitter လူမှုကွန်ရက်မှာရှင်းသားခဲ့ပါတယ်။တဲဥဆံပိုင်းစနစ်ကိုရုရှားပြည်သူအလုံးလက်ခံမှုအစင်းနဲ့ရှင်းမနေဘူးဆိုတာကိုပြသခဲ့ကြတဲ့ဒီကနေ့ကအရေးကြီးတဲ့နေ့ဖြစ်တဲ့အကြောင်းကို့အခွင့်အရေးအတွက်တိုးလှန်ဝင်သူတွေကိုကျေးဇူးတင်တယ်လို့လည်းရုရှားအထိုက်ခံခေါင်းဆောင်ကပြောဆိုခဲ့ပါတယ်။မော်စကိုမြို့နယ်လူမှုချီတက်ပွဲကိုအသွါလမ်းမှာမစ္စတာနေဗနီကိုရဲကဖမ်းဆီးခဲ့တာဖြစ်ပါတယ်။ရဲကသူ့ကိုခုံအုပ်ပြီးကားထဲကိုပြစ်မှတ်ခဲ့မှာတော့မစ္စတာနေဗနီကလူလိန်တွေတခိုးတွေလို့ဩဟစ်ခဲ့တာပါ။တင်းင်းကနေနဲ့အစောပိုင်းတုန်းကတော့မော်စကိုမြို့တော်ကအတိုက်ခံခေါင်းဆောင်ရဲ့ရုံးချုပ်ကိုရဲတွေကလွှတ်နဲ့ဖျက်ပြီးတော့ဝင်ရောက်စီးနင်းခဲ့ပါတယ်။ဘုံချင်းချောက်မှုရှိကြောင်းတိုင်ကြားချက်ကြောင့်လို့တာဝန်ရှိသူတွေဘက်ကပြောဆိုခဲ့ပါတယ်ရှင်
။ကနေဒါ၊မက္ကဆီကိုနဲ့အမေရိကန်နိုင်ငံတွေကကုန်သွယ်ရေးအကြီးအကဲတွေအနေနဲ့ NAFTA လို့အတူကခေါ်တဲ့မြောက်အမေရိကလွတ်လပ်စွာကုန်သွယ်ရေးစာချုပ်အတွက်နောက်ဆုံးပြန်ညှိနှိုင်းဆွေးနွေးခဲ့တဲ့လုပ်ငန်းစဉ်အကြောင်းဒီနေ့သတင်းထုတ်ပြန်မှုရှိနေပါတယ်။ဒီခေါင်းဆောင်တွေအနေနဲ့ဒီလုပ်ငန်းစဉ်အပေါ်အကောင်းမြင်တဲ့သဘောရှိထားပေမဲ့ဒီလုပ်ငန်းစဉ်အကြောင်းနီးနီးကပ်ကပ်သိထားသူတွေကတော့ဒီနောက်ဆုံးသဘောတူညီချက်ပြန်ရဖို့သတ်မှတ်ထားတဲ့မတ်လထက်နောက်ကျပြီးမှသာသဘောတူညီချက်တွေရလာဖို့များတယ်လို့သုံးသပ်ထားကြပါတယ်။ဒီသုံးငန်းတကယ်တော့ဒီသုံးနိုင်ငံအနေနဲ့ NAFTA ညှိနှိုင်းဆွေးနွေးပွဲတွေကိုပြည်ခဲ့တဲ့2019ခုနှစ်နှစ်ကုန်မှာအပြီးသတ်နိုင်ဖို့အရင်ကြိုးပမ်းခဲ့ပေမဲ့တင်းမာနေတဲ့ကိစ္စရပ်ပေါင်းများစွာအတွက်ဘုံသဘောတူညီချက်ရအောင်လုပ်နေရတာမို့ဒီအရင်နောက်ဆုံးသတ်မှတ်ရကိုလည်းနောက်ဆုတ်ခဲ့ရပူပါတယ်။အခုနောက်ဆုံးကနေဒါနိုင်ငံမွန်ထရီယယ်မြို့မှာလုပ်တဲ့ညှိနှိုင်းပွဲမှာတော့မော်တော်ကားစက်ရုံဆိုင်ရာအငင်းပွားမှုဖြစ်ရှင်းရေးလုပ်ငန်းစဉ်နဲ့ဥပဒေတွေကိစ္စရပ်တွေပါဝင်နေပါတယ်။အမေရိကန်ဘက်ကတော့ဒီပြဿနာဖြစ်ရှင်းရေးလုပ်ငန်းစဉ်အများစုကိုပယ်ဖျက်ပြီးမော်တော်ယာဉ်ထဲမှာပါရမယ့်ပစ္စည်းတွေထဲမှာအမေရိကန်ပစ္စည်းပါဝင်မှုရာခိုင်နှုန်းကိုမြှင့်တင်လိုပါတယ်။ဒါအပြင်ဒီ NAFTA ကုန်သွယ်ရေးစာချုပ်၅နှစ်သက်တမ်းရှိလာပြီးတဲ့အချိန်မှာအခုသုံးနိုင်ငံလုံးကဒီစာချုပ်အဆက်အသုံးပြုရေးသဘောတူတဲ့အခြေအနေကလွဲလို့ဒီစာချုပ်ပြည့်ပြည့်ပြီးသားဖြစ်တဲ့ဆိုတဲ့အပိုက်ကိုလည်းထည့်ဖို့အမေရိကန်ဘက်ကအဆိုပြုထားပါတယ်ခင်ဗျာ
VOA American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1063ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညနေခင်းသတင်းလေးကိုနားဆင်နေရတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်မှာခိုးလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ပညာရေးကျန်းမာရေးဘိုင်းတို့မှာအကူအညီတွေတိုးပေးမယ်လို့အင်ဒိုနီးရှားသမ္မတကကူတူပလောင်ဒုက္ခသည်စခန်းကိုသွားတဲ့ခရီးစဉ်အတွင်းကတိပြုပြောဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ပဇာကရိုဟင်ဂျာဒုက္ခသည်စခန်းကိုအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုမနေ့တနင်္ဂနွေနေ့ကသွားရောက်ခဲ့တာဖြစ်ပါတယ်
။ Working closely with the communities and the humanitarian NGOs, the government will also soon provide health facilities.
လူမှုအတိုင်းဝိုင်းနဲ့အကူအညီပေးရအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ပြီးအင်ဒိုနီးရှားအစိုးရဘက်ကကျန်းမာရေးဆိုင်ရာအထောက်အကူတွေမကြခင်မှာပေးအပ်သွားမှာပါ။စေယုံတွေ၊ပညာရေးစင်တာတွေ၊စိတ်ဓာတ်ရကုသရေး၊ရွေးရှားစိတ်ကုသပေးရေးဝန်ဆောင်မှုအတွက်ရေးပေါ်ကားတွေ၊ဆိုလာပြားတွေနဲ့ရေသန်းဆက်တွေပေးမယ်လို့အင်ဒိုနီးရှားသမ္မတကကတိပြုသွားတာပါ။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့မှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးရေးအစိုးရနဲ့လက်တွဲဆောင်ရွက်ကြတဲ့အင်ဒိုနီးရှားလူမှုအတိုင်းအဝိုင်း NGO တွေအလုံးကိုကျေးဇူးတင်တဲ့အကြောင်းအင်ဒိုနီးရှားသမ္မတကပြောပါတယ်။အင်ဒိုနီးရှားသမ္မတရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်အပြီးထုတ်တဲ့ပူးရဲကြေညာချက်မှာလည်းမြန်မာနိုင်ငံရခိုင်ပြည်နယ်တဲကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြသူတွေကိုလူသားချင်းစာနာထောက်ထားမှုအကူအညီတွေအပါအဝင်အင်ဒိုနီးရှားဘက်ကဖေးမှကူညီမှုအတွက်ကျေးဇူးတင်ရှိတယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကပြောဆိုထားပါတယ်ရှင်။
ဗီယက်နမ်နိုင်ငံကိုအမေရိကန်အစိုးရထိတ်တန်းဆင့်မကြာခင်ကလာလဲပတ်ပြီးအမေရိကန်ရေတပ်တွေကိုပို့ဖို့အစီအစဉ်ရှိနေတာကြောင့်အာရှဒေသအတွင်းတရုတ်ရဲ့ရေချောင်းတိုးချဲ့မှုတွေကိုသတိပေးလိုတဲ့သဘောရှိနေပါတယ်။ဒီအစီအစဉ်ကြောင့်အာရှတိုက်မှာအပြင်းထန်ဆုံးရေချောင်းပိုင်တဲ့အငင်းပွားမှုအပေါ်အမေရိကန်အနေနဲ့တရုတ်ကိုအရင်ထက်ပြတ်သားတဲ့သတိပေးချက်ပြလိုက်တာလို့သုံးသပ်မှုတွေရှိနေပါတယ်။ပြီးခဲ့တဲ့ပတ်ထဲအမေရိကန်ကာကွယ်ရေးဝန်ကြီး James Mattis ဗီယက်နမ်ကိုသွားရောက်ခဲ့ပြီးသမ္မတ Trần Đại Quang နဲ့ အစိုးရပါတီဖြစ်တဲ့ကွန်မြူနစ်ပါတီအထွေထွေအတွင်းမှုနဲ့ကာကွယ်ရေးဝန်ကြီးတို့ကိုလည်းတွေ့ဆုံကအခုအစီအစဉ်ဖြစ်လာခဲ့တာပါအမေရိကန်ကာကွယ်ရေးဝန်ကြီးဌာနအင်တာနက်ဆိုင်မနာမှာလည်းတရုတ်ကလွှမ်းမိုးမှုကြိုးစားနေတဲ့သဘောရှိတဲ့တောင်တရုတ်ပင်လယ်အတွင်းမှာလွတ်လပ်စွာသွားလာရေးနဲ့နိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာရေးအတွက်ဒေသတွင်းကစိုးရိမ်မှုတွေပေါ်အမေရိကန်အနေနဲ့ထပ်တူခန်းစားမိတယ်လို့ဖော်ပြထားပါတယ်ဒီအမေရိကန်လေရင်တင်စစ်သမောကြီးဟာဗီယက်နမ်နိုင်ငံကိုမတ်လတည်းမှာရောက်ဖို့ရှိနေပြီးဗီယက်နမ်ဟာတောင်တရုတ်ပင်လယ်ရေမှာတရုတ်ကိုကြောင်ကြာဆုံးဆန့်ကျင်နေတဲ့နိုင်ငံဖြစ်ပါတယ်ခင်ဗျာ
လူမှုကွန်ရက်ဆိုရှယ်မီဒီယာအသုံးပြုသူတွေကိုတန်းနဲ့ချီတဲ့ follower အတူတွေရောင်းချခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့လုပ်ငန်းကြီးတစ်ခုကိုနယူးယောက်ပြည်နယ်ရှစ်နေချုပ် Eric Schneiderman ကစုံစမ်းစစ်ဆေးမှုစတင်လိုက်ပါပြီကြော်ကြသူတွေအကစားသမားအကျော်မော်တွေနဲ့နိုင်ငံရေးသမားတွေကိုဒီဘူမီကုမ္ပဏီက follower အတူတန်း200ကျော်ရောင်းချခဲ့တာလို့ New York Times သတင်းစာကရေးသားပါတယ်ရှင် Direct from Washington
The Voice of America VOA တနင်္လာနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုမှတင်ပြထိုင်တဲ့ကိုဝင်းမင်းတို့ကတင်ပြသွားတာပါခရော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်သွားပါမယ်။ကချင်ပြည်နယ်တနိုင်းမြို့နယ်ကတိုက်ပွဲတွေကြားမှာပိတ်မိနေတဲ့ရဲသားတွေဟာအစိုးရထိန်းချုပ်ရာ200ကိုရောက်ရှိလာခဲ့ကြပေမဲ့မြန်မာစစ်တပ်ဘက်ကလက်မခံဘဲနဲ့သူတို့ကိုမူလ200ကိုပြန်ခိုင်းနေပါတယ်။ဒါကြောင့်စစ်ပွဲဒုက္ခတွေ3000လောက်ဟာပဋိပက္ခဖြစ်တဲ့နှစ်ဖက်ကြားမှာပိတ်မိနေပြီးဖယ်သွားလို့ဘယ်လာရမှမသိအခြေအနေဆိုးဆိုးဝါးဝါးရှိနေတယ်လို့ကုညီကဲဆေးရဲ့အဖွဲ့တွေကပြောပါတယ်။သူတို့အများစုကအဲ့ဒီဒေသမှာသွားပြီးတော့အလုပ်လုပ်ကြတဲ့ပြီးမှဖက်ကအလုပ်သမားတွေဖြစ်တာမို့ကြရေးဖက်ကလည်းသူတို့ကိုပြန်လက်ခံလို့တဲ့သဘောမရှိပါဘူးအချိန်နဲ့အသေးစိတ်ကိုတော့ VOA သတင်းထောက်ကိုမိုးစောကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့တနိုင်းမြို့နယ်အတွင်းအစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA အကြတိုက်ပွဲတွေပြင်းထန်ခဲ့တဲ့နောက်ပင်းမော်နဲ့ရွှေမော်တွေမှာအလုလုကိုက်နေသူ3000ကျော်လောက်ဟာနှစ်ဖက်တိုက်ပွဲတွေအကြမှာပိတ်မိနေခဲ့ရကမင်းညက်နေပိုင်းကတော့အစိုးရတပ်မတော်ထိန်းချုပ်ရာနေရာကိုရောက်ရှိလာကြပါတယ်လက်တော့တိုက်ပွဲကြားမှာပိတ်မိနေခဲ့သူတွေရဲ့အခြေအနေကိုလက်ရှိတင်းရှောင်လာတဲ့ဦးစေးယုံကအခုလိုပြောပါတယ်
။ဒီတိုင်းကာလပေါ်အင်းနေရပါခင်ဗျ။အားလုံးက3400ကျော်တယ်ဗျ။ခုကျော်လာမှဆိုရေလည်းပြက်လက်နေတယ်၊စားဝတ်တွေလည်းပြက်လက်နေတယ်၊ခက်ခဲတော်ကြုံနေရတယ်
။စစ်ရှောင်တွေဟာတနိုင်းမျိုးနယ်အတွင်းကရွှေမော်ပြင်းမော်တွေမှာမြန်မာပြည်နေရာဒေသအသီးသီးကနေလာရောက်အလုလုကင်နေကြသူတွေဖြစ်ပါတယ်။စစ်ရှောင်တွေကိုကွန်ကြီးကယ်ဆယ်ရေးဆောင်ရွက်နေတဲ့ကိုဆိုင်ခွန်ကတော့စစ်ရှောင်ဒုက္ခသည်တွေကိုတမရော်ကထိန်းသိမ်းထားပြီးတနိုင်းမြို့ကိုပို့ဆောင်ဖို့လှုပ်ဆောင်နေကြောင်းပြောပါတယ်
။အဲအခုနောက်ဆုံးတော့တော်တာကစစ်တပ်ကနေတာဝန်ယူမှတည်ထွက်နေပေါ့။အဲ့ဒါတနိုင်းဖွံ့ဖြိုးတိုးတက်မှုပြည်နယ်နဲ့အဲ့ဒါကြောင့်မှကိုခံနေကိုပြန်ပြန်ပြစ်ပြစ်ကြောက်ပါကြံခွင့်ပေးမယ်လို့ပြောနေတယ်
လက်ရှိစစ်ရှောင်တွေရောက်ရှိတဲ့နေရာဟာစစ်တပ်ကသိမ်းယူထားတဲ့စမတ်ခေါ် KIA စခန်းဟောင်းဖြစ်ပြီးအဲ့ဒီနေရာကနေတနိုင်းချောင်းတနိုင်းချောင်းကနေတဆင့်ဆက်လီနဲ့တနိုင်းမြို့ကိုတွားရောက်ရမှာဖြစ်ပါတယ်။တင်းချောင်းလာတဲ့သူတွေထဲမှာအနည်းဆုံး3ဦးမိုင်းထိပ်ပြီး2ဦးသေဆုံးခဲ့ကြောင်းနဲ့မိုင်းထိပ်သူတွေကိုတပ်မတော်ကစေကူတာပေးနေကြောင်းကိုဆိုင်ခွန်ကပြောပါတယ်။
အခုမနေ့ကတော့မိုင်းချီးတဲ့လူမြောက်ကျတဲ့တော့ဖုန်းပြီးဒီနေ့အဲလန်ဒင်းမှာပဲတူလိုက်တယ်။ပြောက်တော့သူတို့ခေါ်ပြီးမှဟိုဆေးပုတ်ပေးတယ်။နောက်ဒီနေ့ပိုင်းမှာနောက်ထပ်မိုင်းတစ်လုံးချီးတယ်။အဲသူကလည်းဒီစတကသူတို့ခြေတွေပါကုပေးတယ်
။ဒီကနေ့မနေ့ပိုင်းအထိလက်နဲ့ကြီးပြစ်ခတ်တန်တွေကြားနေရဆဲဖြစ်ကြောင်းလည်းပြောပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကတော့တက်မရော်ကလေချောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အရသာတူးသေဆုံးပြီးအသက်2နှစ်အရွယ်ကလေးတူးအပါဝင်9ယောက်ထိခိုက်ဒဏ်ရာရခဲ့ကြောင်းကချင် alliance အဖွဲ့ကထုတ်ပြန်ကြေညာထားပါတယ်တမရော်ကတော့ KIA အဖွဲ့ဟာရွှေနဲ့ပြင်းစားတဲ့တရားစာတတွေနဲ့အဖိုးတန်တစ်တွေကိုတရားမဝင်ထုတ်လုပ်နေတာကြောင့်တင်တိုင်းဒေတာအတွင်းကိုဇန်နဝါရီလ2ရက်နေ့ကစတင်ပြီးနေမြေရှင်းလင်းရေးနဲ့တရားဥပဒေစိုးမိုးရေးကိုဆောင်ရွက်ခဲ့ကြောင်းဒီလိုဆောင်ရွက်စဉ်မှာထိတွေ့မှု10ကြိမ်မိုင်းပေါက်ကွဲမှု3ကြိမ်ဖြစ်ပွားခဲ့တယ်လို့နှစ်ဖက်ထိခိုက်ကြဆုံးတာတွေရှိခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်ဒီအပိုင်းတွေအတွင်းမှာတော့ကချင်ပြည်နယ်ကဆွန်ဘရာဘွန်ဖားကတ်နဲ့မန်စီမြို့နယ်ဘက်တွေမှာလည်းအစိုးရတပ်မတော်နဲ့ KIA အကြားမှာတိုက်ပွဲတွေဖြစ်ပွားနေပါတယ
်။အခုအတန်းလွင်ချိန်နောက်ဆုံးရတဲ့သတင်းအရာတော့အမျိုးသမီးနဲ့အသက်50ကျော်အရွယ်လူ900ကျော်ကိုတပ်မတော်ကတနိုင်းကိုပြန်ပို့ဖို့ခေါ်သွားတယ်လို့ကြံနေတဲ့သူတွေကိုလည်းညနေ4နာရီကျော်မှာလုံခြုံရေးစိတ်မချရလို့ဆိုပြီးနောက်ကြောင်းပြန်လည်ခိုင်းနေတယ်လို့သိရပါတယ်။စစ်တပ်ကလည်းလက်မခံ KIA ဘက်ကလည်းသူတို့နယ်ထဲပြန်အဝင်မခံဖြစ်ပြီးဒုက္ခသည်တွေဟာနှစ်ဖက်အကြားဖဲသွားရမှမသိအခြေအနေပိုဆိုးလာနေတယ်လို့ဒေသခံကုညီရေးသမားတဦးက VOA ကိုပြောပါရယ်။ဒါကြောင့်ဒုက္ခသည်တွေမှာသူတို့အရင်ညကအိတ်ခဲရတဲ့လမ်းမတွေဘောကိုပြန်ဖို့ပြင်ဆင်နေကြရတယ်လို့သိရပါရယ်ရှင်။VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါရယ်။ အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီက NLD ပါတီဝင်တွေပြည်သူတွေနဲ့ဆက်ဆံရေးမပြေဖြစ်တာဒီမိုကရေစီမဆန္ဒစည်းကမ်းဖောက်ဖျက်တာစသဖြင့်ပြည်သူတွေအပါအဝင်ပါတီဝင်အချင်းချင်းကပါတိုင်ကြားမှုရှိလာရင် NLD ကချမှတ်ထားတဲ့ပါတီစည်းကမ်းတွေဖောက်ဖျက်မှုရှိမရှိစုံစမ်းစစ်ဆေးပြီးထိရောက်စွာအရေးယူတော့မှာဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုစည်းကမ်းထိုင်းရေးအဖွဲ့ကောင်ဆောင်ဦးညံဝင်းကပြောဆိုလိုက်ပါတယ်ဗဟိုအလုံးမှုဆောင်အဖွဲ့အစည်းအဝေးဆုံးဖြတ်ချက်နဲ့ဦးညံဝင်းဦးဆောင်ပြီးတော့ဦးဝင်းထိန်ကအဖွဲ့ဝင်အဖြစ်ပါဝင်တဲ့ကိုဦးပါဗဟိုစည်းကမ်းထိုင်းရေးအဖွဲ့တကိုဖွဲ့စည်းလိုက်ကြောင်း NLD ပါတီကဒီကနေ့ရက်စွဲနဲ့ထုတ်ပြန်လိုက်တာပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုစည်းကမ်းထိုင်းရေးအဖွဲ့ကောင်ဆောင်ဦးညံဝင်းကိုမဆုမုံကဆက်သွယ်မေးမြန်းထားပါတယ်ရှင
်ကျွန်တော်တို့ပါတီစည်းကမ်းတို့နော်ဟိုအထက်ဖွဲ့စည်းရညွှန်ကြားချက်နော်အဲ့ဒီစည်းကမ်းတွေကိုမလိုက်နာတဲ့ဟာတွေကျွန်တော်အင်ကွာရီလုပ်တာပါအဲသူတို့ဒီစည်းကမ်းဖောက်ပြရင်လုံးမှာပါ
ဟုတ်ကဲ့
ဒီကံဖောက်ပြတာမရှိရင်တော့ဘာမှလုပ်ကြမရှိဒါဒီနေ့ဖွဲ့တယ်ဆိုတာအရင်ကလည်းရှိပြီးသားပါအင်အားတွေရောနေလို့ကြောင်ဖြစ်တင်တော့
ဟုတ်ကဲ့အဲ့တော့အဓိကကဒီပါတီဝင်နေတယ်ဆိုတဲ့နေရာမှာဒီလွတ်တော်အမတ်တို့ဒီအစိုးရအဖွဲ့တို့အဲ့ဒီအဖွဲ့ဝင်တွေရောပါပါလားအဲ့ဘလိုမျိုးလူမျိုးတွေ
အားလုံးပါပါတယ်ဒါမလို့ဟိုလွတ်တော်ကလွတ်တော်ကိစ္စဆိုရင်ကျွန်တော်မပါဘူးကဒါပါတီကိစ္စကိုနော်ကိစ္စကလွတ်တော်တို့အုပ်ချုပ်ရေးလို့ဆိုတာတတ်တတ်သိရှိတာကိုကျွန်တော်တို့ကဒီပါတီရပဲလေပါတီစည်းကမ်းပေါ့
ဟုတ်ကဲ့အန်ကယ်အဲ့တော့စည်းကမ်းဖောက်ပြမှုကအန်ကယ်တို့ဒီစုံစမ်းသိရှိတဲ့ဥစ္စာကိုအရေးယူမှာလားဒါမှမဟုတ်တိုင်တန်းတဲ့သူရှိလာတဲ့အခါမှာအရေးယူမှာလားဘလို့ပုံစံမျိုးနဲ့အရေးယူမှာလဲ
တိုင်ကြားတဲ့ဟာကိုအရေးယူမှာ
ဟုတ်ကဲ့အခုလောလောဆယ်မှာရောအန်ကယ်ဒီ NND ထဲမှာဒီလောလောဆယ်တိုင်ကြားထားတဲ့အမှုတွေခုနပြောလို့စုံစမ်းစစ်ဆေးနေတဲ့အနေအထားတွေရောရှိပါလားအန်ကယ်ဘယ်ဟာတွေကအများဆုံးဖြစ်ပါလဲရှင
်ရှိပါတယ်ရှိပါတယ်ဟိုယာကနာလောက်တော့ရှိတယ်ကြာအခုလက်ရှိပေါ့ဟိုပြီးရတယ်ရောပြီးကုန်ပေါ့ကျန်နေသေးတာယာကနာလောက်တော့ရှိပါ
ဟုတ်ကဲ့ရှင်အဓိကကဒီပါတီဝင်ချင်းချင်းတိုင်တာလားပြည်သူတွေကတိုင်တဲ့သဘောမျိုးလားအင်ကယ်ဟောဘယ်လိုမျိုးပုံစံမျိုးတွေနေပါလဲရှင်
ပါတီဝင်ချင်းချင်းတိုင်တာလဲရှိတယ်ပြည်သူတိုင်တာလဲရှိတယ
်ဘယ်လိုပုံစံမျိုးတွေကိုတိုင်တာများများပါလဲအင်ကယ်ဟော
စီတန်းနဲ့မမီဘူးပေါ့နော်လုံးပြလုံးတိုက်ကဒီမိုမီဒီမဆံမှုရောဘာလို့ပေါ့လဲအဆံကြီးမကြည့်ပြတာဟာစာပြီးတော့တိုင်ကြတာပဲ
ဟုတ်ကဲ့အဲ့တော့အဲ့ဒီဟာတွေနဲ့ပတ်သက်ပြီးတော့အန်ကယ်တို့ဒီရဲကျေးလူငယ်ကနေစပြီးတော့မှဒီမြို့နယ်တိုင်းလူငယ်အထူးအစစ်စစ်ပေါ့နော်အန်ကယ်အဲ့တော့အန်ကယ်တို့အဖွဲ့ရဲ့အောက်မှာရောတခြားအဖွဲ့တွေရောရှိအောင်မလားအန်ကယ
်ဟာကျွန်တော်တို့ရိုးတင်းပြီးရှိတယ်မြို့နယ်ဒီစီကံတယ်လို့ဆိုရင်ရှိတယ်ရိုးတင်းပြီးရှိတယ်မြို့နယ်ဟောရဲကျေးပြီးရှိ
အန်ကယ်အဲ့တော့အခုအစ်စ်ပြန်လဲဖွဲ့စည်းလိုက်တဲ့အဖွဲ့အနေနဲ့ပေါ့နော်ဘလောက်တိုင်းတာအထိမှဒီစီကံခိုင်မာတဲ့အဖွဲ့တွေလည်းဖြစ်လာအောင်လို့ဆိုပြီးဘလို့များရှေ့ဆက်ပြီးတော့လှုပ်သွားဖို့ရောအစီအစဉ်တွေရှိပါလဲအန်ကယ
်ဒါကျွန်တော်တို့အင်အားပြည့်ပဲလေအင်အားပြည့်တဲ့အတွက်အလုံးစုံပုံတော့လုံးနေတာပေါ့။ပုံရဲ့လုံးလုံးနဲ့ကြည့်ပြီးအများဆုံးဖြစ်နေတယ်နော်။ဖြစ်သိမှုလည်းအရှင်မြင့်တာပေါ့
။ဟုတ်ကဲ့။
ဒီအားကောင်းတော့
။ဟုတ်ကဲ့။
မကောင်းတဲ့ကအများဆုံးကြာတာပေါ့။အဲ့ဒါပါ။
ဟုတ်ကဲ့နောက်ဆုံးပါအင်ကယ်အဲ့တော့ဒီကနေစီကံဖောက်ပြတ်တဲ့ပါတီဝင်တွေကိုဒီသိရှိလာတဲ့အခါမှာဘယ်လိုပုံစံမျိုးနဲ့အရေးယူဆောင်ရွက်မှုတွေလုပ်နိုင်ပါလဲရှင်
။အော်အဲ့ဒါကတော့ကျွန်တော်တို့တတိပေးတာနော်ပြင်းထန်စွာတတိပေးတာနောက်ပြီးတော့တာဝန်ယာယီရဆိုင်တာအချင်းကသာပြီးရဆိုင်တာအမျိုးမျိုးရှိပါ
ဟုတ်ကဲ့ဒီအစိုးရအဖွဲ့ဝင်ကြီးအကြောင်းလဲတွေရှိတာနောက်ဝင်ကြီးဒုဝင်ကြီးတွေနောက်ပြီးတော့ဒီသက်ဆိုင်ရာဒီဝင်ကြီးတွေအကြောင်းလဲတွေကရောဒီစီကံထိန်းသိမ်းရေးကော်မတီရဲ့စုံစမ်းစစ်ဆေးချက်နဲ့များတိုက်ရိုက်သက်ဆိုင်မှုရှိပါလားရှင
်ဒီဆိုင်မှာကျွန်တော်တို့ကစုံစမ်းစစ်ဆေးပါတီအနေနဲ့ပဲဖြစ်ပြီးတာဒီအစိုးရကိစ္စကျွန်တော်တို့မပါဘူး
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုစည်းကမ်းထိုင်းသိမ်းရေးအဖွဲ့ကောင်ဆောင်ဦးညံဝင်းကိုမဆုမုံကဆက်သွယ်မေးမြန်းသွားတာပါရှင်အခုတော့စိတ်ကြွမှုရေးဆေးတွေဖမ်းမိတဲ့သတင်းဖက်ဆက်ပါမယ်အမေရိကန်ဒေါ်လာသန်း100လောက်တန်ဖိုးရှိတဲ့စိတ်ကြွဆေးပြားတွေတည်ဆောင်လာတဲ့လာအိုစ်နိုင်ငံသားတို့ကိုမဲခေါင်မြေကြောင်တခြားကင်းလဲ့နေတဲ့ထိုင်းကင်းလဲ့တပ်ဖွဲ့ကဖမ်းဆီးရမိခဲ့ပါတယ်ထိုင်းမီဒီယာတွေမှာတော့အဲ့ဒီမှုရေးဆေးတွေဟာဝါတပ်ဖွဲ့ကထုတ်လုပ်တဲ့၉သုံးလုံးတစ်စိတ်ပါဆေးတွေဖြစ်တယ်လို့ဖော်ပြနေပါတယ်အဖြစ်ဆိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းထောက်မအေးအေးမကသတင်းပေးပို့ထားပါတယ်
ထိုင်းရီတဲ့ကင်းလက်တပ်ဖွဲ့တွေအနေနဲ့မဲကောင်မြေကျောင်းတလျှောက်လာအိုနိုင်ငံဘက်ကနေလာတဲ့လေတစင်းပေါ်မှာစိတ်ကြွစီစက်တန်းပါတဲ့အိတ်38အိတ်နဲ့အတူမူရစေဝါကုန်ကူးနေတဲ့လာအိုနိုင်ငံသားတအူးကိုဖမ်းဆီးမိခဲ့တာပါဒီသတင်းနဲ့ပတ်သက်လို့ထိုင်းနဲ့နိုင်ငံတကာမီဒီယာတွေမှာတော့ဝါတပ်ဖွဲ့ကထုတ်လုပ်တဲ့ကိုသုံးလုံးတစ်စိတ်ပါမူရစေတွေဖမ်းဆီးမိတယ်ဆိုပြီးဖော်ပြနေပါတယ်ဒီလိုဖော်ပြချက်တွေနဲ့ပတ်သက်လို့ UWSA ရှမ်းပြည်လာရှိုးမြို့ကဆက်ဆံရေးရုံးရဲ့ဒုတိယတာဝန်ခံဦးညီရန်ကတော့ညင်းဆိုပါတယ
်ဒီကိုသုံးလုံးဆိုတဲ့ဒီတစ်စိတ်တည်းကကျိတ်တဲ့နေရာတကအစိတ်ပန်းကြရိုက်နေတဲ့အဖြစ်မှာဒီကိုသုံးလုံးဆိုတဲ့တစ်စိတ်တွေ့တိုင်းကကျွန်တော်တို့ကအဖွဲ့ညွန့်နေဆိုအခုလက်ရှိဖမ်းရတဲ့ဒီမူရေးဆေးဝါးဆိုတာလည်းကျွန်တော်တို့နဲ့အင်မတန်မှအလားအဝေးပါတဲ့မိုင်5-600လောက်ရှိနေတယ်ပဲ နော်ဒါဒါကတော့အချိန်မြင့်မရှိဘူးလေနော
်ဟိုဝတ်တက်ဖွဲ့ရလုံးလုံးဘွေးစီဝါနဲ့ပတ်သက်ပြီးတော့ဒီကင်းကင်းရှင်းရှင်းပဲရှိတာလားဘယ်လိုမျိုးလဲရှင့
်ဒါကျွန်တော်ဝတ်တက်ဖွဲ့မှာပြောနေကျွန်တော်တို့ဒီအာတရုတ်ပြည်တွင်းမှာတော့တကောင်ယူရီးယားပြည်တွင်းမှာအမေရိကန်ပြည်တွင်းမှာတော့ကောင်ဒါရှိနေတာပဲနိုင်ငံတကာမှာအမှ 100% လုံးဝမရှိဘူးလို့ကျွန်တော်တို့ဟိုမဆိုလိုပါဘူးနော်အဲဒီခုတော့ရှိတယ်တို့ကဟိုအောက်ချင်းကအာကျွန်တော်တို့ဝအဖွဲ့ရဲ့နာမည်ကိုတော့မေးမှဒါမျိုးလောက်တာတွေအဲဒါမျိုးကတော့ကျွန်တော်တို့လည်းဖားနေတာပဲနော်အမှလုံးဝပပျောက်တဲ့အထိတော့ကျွန်တော်တို့ဥတည်သွားနေတာပဲ
ထိုင်းနဲ့ရှမ်းနယ်ဇက်ပတ်မှာတော့မကြာခဏဆိုသလိုမွေးရဆေးဝါးကွန်ကူးသူတွေနဲ့ထိုင်းစစ်တပ်တို့တိုက်ပွဲတွေရှိနေတာပါဒီလိုတိုက်ပွဲတွေဖြစ်တိုင်းမှာမွေးရဆေးဝါးတွေတန်းနဲ့ချီပြီးဖမ်းဆီးမိနေတာတွေတွေ့ရှိတဲ့အတွက်မကြာခဏဆိုသလိုထိုင်းဘက်ကတော့မြန်မာဘက်ကဝတ်တက်ဖွဲ့အပါအဝင်ပြည်သူစစ်တွေကိုဆွဆွဲလေးရှိပါတယ်ထိုင်းမြန်မာနယ်ဇက်ကော်မတီဆွေးနွေးပွဲတွေမှာလည်းထိုင်းနယ်ဇက်မှာရှိတဲ့မွေးရဆေးဝါးနဲ့ပတ်သက်တဲ့ဝတ်တက်စခန်းတွေကိုဆုတ်ခွာပေးဖို့တောင်းဆိုခဲ့တယ်ဆိုပြီးရှမ်းသတင်းစီရင်အယ်ဒီတာဦးဆိုင်မင်းကလည်းပြောပါတယ်
လာဟုဒီလိုစစ်တပ်ဖွဲ့တွေနောက်ပြီးတော့မှဒီဝါတာဖွဲ့တွေလို့ပြောဆိုကြတယ်ဥမာဒီနေစာနေချာရေးကော်မတီမှာလည်းဒီဝါတာစခန်းတွေမူလစေဝါထုတ်လုပ်နေတယ်ဆိုပြီးတော့မှဆုတ်ဆဲပြီးမှတပ်စခန်းခုနှစ်ခုဆုတ်ပေးဖို့အထိုင်းဘက်ကတောင်းဆိုတာရှိတယ်
မြန်မာလာအိုထိုင်းထိဆက်နေတဲ့ရွှေတတိကံဒေသဟာကမ္ဘာပေါ်မှာမူရစီဝါအများဆုံးထုတ်လို့ရနေရာတစ်ခုအဖြစ်လူသိများခဲ့ပြီးနှစ်စဉ်စိတ်ကြွဆေးတွေတန်းနဲ့ချီပြီးဖမ်းဆီးမိနေတာပါမဲကောင်မြစ်ကြောင်းတစ်လျှောက်မှာရှိတဲ့အဲ့ဒီဒေသမှာဘင်းမြင်ဟောင်းခွန်စာနဲ့ပတ်သက်တဲ့လူကောင်းတွေနဲ့ပြည်သူစစ်တပ်ဖွဲ့ဝင်တွေအတော်များများခြေကုပ်ယူထားတဲ့နေရာတွေဖြစ်ပါတယ်မဲကောင်မြစ်ကြောင်းတစ်လျှောက်မှာထိုင်းမြန်မာလာအိုတရုတ်စတဲ့အိန္ဒိယချင်းနိုင်ငံတွေစုပေါင်းပြီးမွေးရဆေးဝါးတိုက်ဖျက်ရေးတွေကိုလှုပ်ဆောင်နေပေမဲ့စိတ်ကြွဆေးထုတ်လုပ်မှုတွေကတော့ရော့ကျသွားတာမျိုးတွေသိမ့်မရှိပါဘူးရှင်
အမေရိကန်ပြည်သူ့ရဲ့နယူးမက္ဆီကိုပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဘီလ်ရစ်ချစ်ဆန်နဲ့မြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့ကြားစကားချေတင်ဖြစ်ရကနေပြီးတော့ရခိုင်ကြံပြီးကော်မရှင်ကနေသူနှုတ်ထွက်တဲ့အထိအစိုးရဘက်နဲ့မစ္စတာရစ်ချစ်ဆန်တို့ကြားအပြန်လန်ပြောဆိုထုတ်ပြန်မှုတွေတင်းမာမှုတွေဖြစ်ခဲ့ရပါတယ်။ဒီဖြစ်ရပ်ကိုထောက်ပြီးတော့မြန်မာနိုင်ငံရဲ့တန်ငင်းတမန်ဆက်ဆံရေးနဲ့မြန်မာနိုင်ငံပေါ်ကဘာကရှုမြင်မုံတွေဘလို့သက်ရောက်မှုတွေရှိသွားပါလဲ။လာမယ့်အင်္ဂါနေ့ညပိုင်းတရက်လီလိုက်မှဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိမြလူတဲ့တော်ရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင် VA Day Delight Season လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကို့အမြင်အယူစနဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ့်တော်ရရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
မနက်ဖြန်အင်္ဂါနေ့ည9:00နာရီတိုင်းလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်ခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆက်ပါမယ်အင်္ဂါနေ့လွတ်တော်နေ့ရက်ရှိမောက်မှာသမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ပထမဆုံးနိုင်ငံတော်အခြေပြမိန့်ခွန်းကိုပြောကြားမှာပါ2018ခုနှစ်အတွင်းပြည်တွင်းနဲ့ပြည်ပရဲရမူဝါဒဆိုင်ရာသမ္မတရဲ့ဦးစားပေးအစီအစဉ်တွေကိုလွတ်တော်အမတ်တွေနဲ့ကမ္ဘာတဝန်းကရုပ်မြင်သံကြားပရိသတ်တွေကြားတည်ခွင့်ရမယ်လို့မျှော်လင့်ထားပါတယ်အငင်းပွားစရာတွေဖြစ်ခဲ့တဲ့ပထမနှစ်အတွင်းဝင်ငွေခွန်စည်းကြမှုပြောင်းလဲအောင်အောင်မြင်မြင်လှုပ်ဆောင်နိုင်ခဲ့တယ်လို့ကမောက်ကမဖြစ်ရတွေထွေးမှုတွေကြုံခဲ့ရတာကြောင့်သမ္မတတစ်တယောက်အနေနဲ့တမိုင်းမှာလူလူထောက်ခံမှုနှိမ်ကြတာကိုလည်းစစ်တမ်းတွေမှာတွေ့နေရပါတယ်။သမ္မတထရမ့်ရဲ့နိုင်ငံတော်အခြေပြမိန့်ခွန်းအကျိုးသုံးသပ်ချက် VOA သတင်းထောက်ဂျင်မလုံးရဲ့သတင်းပြပို့ချက်ကိုတော့ကိုရနိုင်ကပြောပြထားပါတယ်။ Mr.
Speaker အမေရိကန်သမ္မတကလွှတ်တော်မှာနှစ်စဉ်နိုင်ငံတော်အခြေပြမိန့်ခွန်းပြောတာဟာအမေရိကန်ဒီမိုကရေစီရဲ့ထုံးနှံအစဉ်အလာတစ်ခုလည်းဖြစ်ပါတယ်။သမ္မတထရမ့်ဟာမနစ်ကလွှတ်တော်ပါတီနှစ်ရက်ကိုမိန့်ခွန်းပြောကြားခဲ့ပေမယ့်အဲ့ဒီအချိန်တုန်းကတော့သူသမ္မတဖြစ်တာဟာသတင်းပတ်အနှဲငယ်ပဲရှိသေးတဲ့အတွက်ဒါကိုနိုင်ငံတော်အခြေပြမိန့်ခွန်းအဖြစ်နဲ့မသတ်မှတ်ခဲ့ကြပါဘူး
I'm here tonight to deliver a message
ကျွန်တော်ခုဒီလိုလာတာဟာကျွန်တော်တို့ရဲ့စီလုံးညီညွတ်မှုနဲ့အင်အားဘလောက်ရှိတယ်ဆိုတဲ့သတင်းစကားကိုပြောကြားဖို့ပါဒါကကျွန်တော်ရဲ့နှလုံးသားတွေကနေလာတာဖြစ်ပါတယ
်အခုနှစ်မိန့်ခွန်းမှာတော့သမ္မတထရမ့်ဟာအမေရိကန်စီးပွားရေးအားကောင်းလာတာကိုအဓိကအလေးပေးပြောကြားသွားဖို့ရှိတယ်လို့ခန့်မှန်းနေကြပါတယ်
And I will say our country is doing really well.
ကျွန်တော်တို့နိုင်ငံရဲ့အခြေအနေအသိကောင်းတယ်လို့ကျွန်တော်ပြောရမှာပါ။ကျွန်တော်တို့ရဲ့စီးပွားရေးဟာအကောင်းဆုံးအနေအထားမှာရှိပါတယ်။အလုပ်ကံရရှိမှုအရေအတွက်တိုင်းပြည်တွေကိုဝင်လာတဲ့ယင်းနည်းမြုံနယ်မှုတွေကိုကြည့်မယ်ဆိုရင်လည်းကောင်းပါတယ်။ပြီးတော့စုရှယ်ယာဈေးကွက်အခြေအနေကလည်းအခုအချိန်မှာအမြင့်ဆုံးဖြစ်နေပါတယ
်။အခုချိန်ထိတော့စီးပွားရေးအားကောင်းနေပေမဲ့လည်းဒီအခြေအနေကသမ္မတပေါ်မှာလူလူရဲ့ထောက်ခံမှုမြင့်တက်လာအောင်လုပ်နိုင်ခြင်းတော့မရှိသေးပါဘူး။ သမထောက်မှာသူဦးစားပေးလှုပ်ဆောင်ရမယ့်ကိစ္စရင်းနဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းမရှိဘူးလို့အထက်လွှတ်တော်လူနည်းစုခေါင်းဆောင်6ခုမှအပါအဝင်ဒီမိုကရက်တွေကဝေဖန်လိုက်ပါတယ
် Our Republican leaders don't want to go ahead on their own
ကျွန်တော်ရဲ့ Republican ခေါင်းဆောင်တွေအနေနဲ့သူတို့ဘာသာသူတို့မလုပ်ချင်ကြပါဘူးသူတို့ကသမထ Trump ကိုကြောက်ကြပါတယ်သမထ Trump ဘာလုပ်မလဲဆိုတာကိုသူတို့သိကျင်ကြတယ်ဒါပေမဲ့သမထကသူတို့ကိုဘာမှလုပ်ဖို့မပြောသလိုပဲပုံမှန်အဖြစ်လဲသူကခင်ဗျားတို့ကိုယ့်ဘာသာကိုလုပ်ကြဆိုပြီးတော့ပြောတာပါအဲ့တော့ကျွန်တော်တို့ကဘာမှမလုပ်နိုင်တော့ဘူး
သမရအတွက်တော့ဒီမိန်ကုန်းကလူလူထောက်ခံမှုရဖို့အတွက်အခွင့်အရေးတစ်ခုဖြစ်တယ်လို့ Republican Party ထောက်ခံသူ Morton Blackwell ကပြောပါတယ
် I'm confident things are going to turn around in terms of the poll
လူလူစစ်တမ်းတွေအရာပြောရမယ်ဆိုရင်တော့အခြေအနေတွေပြောင်းလာလိမ့်မယ်လို့ကျွန်တော်အနေနဲ့ယုံပါတယ်သမရအပေါ်လူလူထောက်ခံမှုတွေတက်လာမယ်လို့ကျွန်တော်တော့ထင်ပါတယ
်ဒါမဲ့လည်းသမရ Trump အနေနဲ့နိုင်ငံတွင်းမှာသဘောထားတွေတည်တည်တသာကွဲပြားနေတဲ့အခြေအနေကိုရင်ဆိုင်နေရတယ်လို့ Democrat ထောက်ခံသူ Jim Kessler ကပြောပါတယ
် These speeches give you a bit of time
ဒီလိုမိန့်ခွန်းတွေကအချိန်တော့နည်းနည်းယူရပါတယ်ကိုဘသာကိုမဲဆန္ဒရှင်တွေနဲ့ပြန်ပြီးမိတ်ဆက်ရပါတယ်မဲဆန္ဒရှင်ပြီးသူတွေတော်တော်များများကသူဟာဘလို့လူလဲဆိုတာကိုသတ်မှတ်ထားပြီးသားဖြစ်နေလို့ပ
ါအခုလိုနိုင်ငံတော်ခြေပြမိန့်ခွန်းပြောမဲ့အချိန်မှာပဲရုရှားစုံစမ်းစစ်ဆေးကိစ္စကသမ္မတ်ထရမ့်အတွက်တော့အဓိကပြဿနာရှိနေပါတယ်ဒီထဲမှာမနစ်ကအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကိုထုတ်ပြဖို့ဆိုပြီးတော့သမ္မတ်ကအမိန်ပေးခဲ့ပေမဲ့အင်မီရာဥတွေကြံပေးကဒါကိုလုပ်မယ်ဆိုရင်သူ့အနေနဲ့ယာရုကထွက်မယ်လို့ပြောခဲ့တာကြောင့်သမ္မတ်ကဒီကိစ္စကိုဆက်မလုပ်ခဲ့ရလဲဖောင်းပါတယ်ဒီစုံစမ်းစစ်ဆေးမှုကအခုနှစ်မှာကျင်းပမဲ့လွှတ်တော်ရွေးကောက်ပွဲအတွက်အဓိကကျတဲ့ကိစ္စရဖြစ်နေတယ်လို့လဲ Broken Institution ကနိုင်ငံရေးကဲကဲ John Hudak ကပြောပါတယ်
The Mueller investigation is a cloud that hangs over
အထူးစုံစမ်းရေးမှူးမူလာရဲ့စုံစမ်းစစ်ဆေးရေးကိစ္စကသမ္မတ် Trump အစိုးရပေါ်မှာအရှိန်မဲကြီးဖြစ်နေတလျှောက်လုံးထိုးနေတာဖြစ်ပါတယ်ဒီတော့ဒီနေ့ရွေးကောက်ပွဲမှာမဲပေးကြမဲ့သူတွေကလည်းဒါကိုအသုံးပြုပြီးတော့ Republican Party ကိုဆုံးဖြတ်လာနေပါတယ်
ဇီဝရေးပြင်ကုံသွေးရေးနဲ့လူမှုကိစ္စရပ်တွေကိုလည်းထည့်သွင်းပြောကြားသွားဖို့ရှိနေသလိုမြောက်ကိုရီးယား၊ Iran နဲ့ Afghanistan အပါအဝင်နိုင်ငံကြားရေးမှူးဝါဒဆိုင်ရာစင်ခေါ်မှုတွေကိုလည်းသမ္မတ Trump အနေနဲ့သူ့ရဲ့မိန့်ခွန်းထဲမှာပြောသွားဖို့ရှိတယ်ဆိုပြီးတော့ခန့်မှန်းနေကြပါတယ်ခင်ဗျာ
။ကိုရနိုင်တင်ပြတော်တာပါရှင်။အခုတော့သတင်းအကျဉ်းချုပ်ကိုမှတင်ငယ်ထိုက်ကပြောပြပေးပါဦး။
အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကစစ်တပ်သူတို့ခုမှဒီကနေ့တင်းင်းလာနေမနက်ပိုင်းတိုက်ခိုက်ခံရမှုအတွင်းအာဖဂန်မြို့သားစစ်တပ်ကတပ်ဖွဲ့ဝင်17ဦးသေဆုံးပြီး16ဦးဒဏ်ရာရခဲ့ပါတယ်။စစ်တပ်သူကိုလုံခြုံရေးယူထားတဲ့စစ်တပ်တပ်ဖွဲ့ကိုတိုက်ခိုက်ခဲ့တာဖြစ်ပြီးစစ်တပ်သူကိုမဟုတ်ဘူးလို့ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကလည်းပြောဆိုထားပါတယ်။မာရှယ်ဖာဟင်မြို့သားကာကွယ်ရေးတပ်ကသူအနီးမိုးလင်းပြီးကျဲအထိဆက်ပြီးတော့တိုက်ခိုက်ခဲ့ကြတယ်လို့လည်းမျက်မြင်တွေ့သူတွေကပြောဆိုထားပါတယ်။အကစားလောက်တာမှာတုံးတဲ့ GPS ဂျူရုဆက်သွယ်ရေးလမ်းပြမြေပုံကြောင့်နိုင်ငံခြားကအမေရိကန်လျှို့ဝှက်တပ်စခန်းတွေနေရာပေါက်ကြားနေတယ်ဆိုတဲ့သတင်းတွေထွက်လာပြီးအမေရိကန်စစ်တပ်ဘက်ကဒီလုံခြုံရေးပြဿနာအတွက်မူဝါဒကိုပြန်ပြီးတော့သုံးသပ်နေပါတယ်အင်တာနက်မှာကြည့်နိုင်တဲ့တကဘာလုံးလွှမ်းခြုံဖော်ပြတဲ့ဒီ GPS အကစားမြေပုံထဲမှာလူသန်းပေါင်းများစွာလမ်းလျှောက်တာပြေးတာနဲ့စပိတ်စီတာတွေအများဆုံးလုပ်တဲ့လမ်းကြောင်းတွေကိုပြီးခဲ့တဲ့နိုဝင်ဘာလမှာထုတ်ပြန်လိုက်တာမှာပြည်ပရောက်အမေရိကန်စစ်သားတွေပြေးတဲ့လမ်းကြောင်းတွေလည်းပေါ်ထွက်လာတာဖြစ်ပါတယ်။ရုရှားတိုက်ခိုက်ခံဆောင်အလက်စီနက်ဗနီကိုမနေ့ကရဲကဖမ်းဆီးပြီးနောက်မှာတော့မနေ့နှောင်းပိုင်းမှာပဲရဲကပြန်လွှတ်ပေးလိုက်ပါပြီရှင်။
တရင်အချင်းချုပ်ကမှတင်ငယ်ထိုက်ကကြီးညာပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုညာဝင်းအောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ် VOA American အသံရဲ့ညာဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:20အထိလိုင်းဒိုမီတာ19 kHz 16653ညလိုင်းဒိုမီတာ25 kHz 11883ညလိုင်းဒိုမီတာ32 kHz 9335တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါတောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လန်းပါစေရှင် VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းကလာပ
ါThis program has come to you from the Voice of America, Washington. From Washington.